တော်တရှင်များခင်ဗျာအိန္ဒိယနိုင်ငံကမြမပဲတွေကိုအကန့်အသတ်နဲ့ပဲဝယ်ယူတော့မယ်ဆိုပြီးတတ်မှတ်လိုက်တာကမြမပဲဆိုင်တောင်သူတွေရဲ့ဘဝကိုကြက်ရိုက်ခတ်လာနိုင်တယ်ဆိုတဲ့အကြောင်းကိုဆွေးနွေးတင်ပြသွားမှာဖြစ်ပါတယ်။တက်ဆိုင်ရာတာဝန်ရှိသူတွေအနေနဲ့တောင်သူတွေထိခိုက်မှုအရင်မကြီးမားရအောင်လွတ်တာတွေကိုအမြန်ဆုံးပြင်ဆင်သင့်တဲ့အကြောင်းတွေကိုဆွေးနွေးတင်ပြသွားမှာဖြစ်ပါတယ်။အိန္ဒိယနိုင်ငံကပဲဆင်းကုန်ကိုကန့်သက်ကုန်စည်အဖြစ်တတ်မှတ်လိုက်တယ်ဆိုတဲ့ကြေညာချက်ကိုအခုလ9ရက်နေ့မှာထုတ်ပြန်ခဲ့ပါတယ်။ထုတ်ပြန်စာအရအိန္ဒိယအနေနဲ့ပြည်ပကပဲဆင်းကုန်တွေကိုပုံသေးတက်မှတ်ချက်အဖြစ်တစ်နှစ်ကိုတန်ချိန်2သိန်းပဲဝယ်တော့မယ်ဆိုပြီးဖော်ပြထားပါတယ်။ဒါ့အပြင်ပြီးခဲ့တဲ့21ရက်နေ့မှာထပ်ပြီးတော့မပဲနဲ့ပဲဒီစိမ့်တွေကိုပါပြည်ပကနေတစ်နှစ်မှာတန်3သိန်းစီပဲတင်သွင်းဖို့ကန့်သက်တယ်ဆိုပြီးအိန္ဒိယကထပ်ပြီးထုတ်ပြန်ပါတယ်။အပေါ်မှာတင်ပြခဲ့တဲ့အိန္ဒိယရဲ့ပြည်ပကနေပဲဝယ်ယူရေးမူဝါဒပြောင်းလဲလိုက်တာကမြမပဲဈေးကွက်ကိုဇောက်တိုးမိုးမျော်ဖြစ်သွားစေနိုင်တဲ့ကိစ္စပဲဖြစ်ပါတယ်။ဘာဖြစ်လို့လဲဆိုတော့မြန်မာနိုင်ငံကပြည်ပကိုနှစ်စဉ်ပဲမျိုးစုံတန်ချိန်တန်းကျော်တင်ပို့နေပြီးအဲ့ဒီကနေနှစ်စဉ်နှစ်တိုင်းဝင်ငွေအမေရိကန်ဒေါ်လာတန်း1000ကျော်ရရှိနေတာဖြစ်ပါတယ်။မြန်မာနိုင်ငံအတွက်တော့ပြည်ပကိုပဲမျိုးစုံတင်ပို့ရောင်းချမှုကနေရတဲ့ဝင်ငွေဟာအင်မတန်အရေးပါပါတယ်။ပြည်ပပို့ကုန်အမေတွေထဲမှာပဲမျိုးစုံကနေရတဲ့ဝင်ငွေကထိတ်တန့်အဆင့်မှနှစ်တိုင်းပါဝင်နေတာဖြစ်ပါတယ်။ဒါပေမဲ့မြန်မာနိုင်ငံရဲ့ပဲမျိုးစုံတင်ပို့မှုကအိန္ဒိယကိုအဓိကမှီခိုနေရတာဖြစ်ပြီးတော့ပမာဏအားလုံးရဲ့80ရာခိုင်နှုန်းလောက်ကိုအိန္ဒိယကိုတင်ပို့ရောင်းချနေတာဖြစ်ပါတယ်။ဒီလိုအနေအထားမှာအိန္ဒိယကဘဲစင်ကုန်တန်ချိန်2သိန်း၊မက်ဘဲတန်ချိန်3သိန်း၊ပဲဒီစိန်တန်ချိန်3သိန်းပဲတင်သွင်းတော့မှာဖြစ်ပါတယ်။ပြီးတော့ဒီသတ်မှတ်ချက်ကိုမြန်မာတနိုင်ငံတွေကရောင်းလို့ရမှာမဟုတ်ပါဘူး။အိန္ဒိယနိုင်ငံကသူ့အနေနဲ့ဘဲမျိုးစုံကိုဝယ်ယူမဲ့နိုင်ငံအားလုံးအတွက်စုပေါင်းပြီးသတ်မှတ်ထားတဲ့ပမာဏဖြစ်ပါတယ်။ဒါကြောင့်ဒီကိစ္စသာမပြောင်းလဲပဲအတီးဖြစ်သွားရင်မြန်မာနိုင်ငံအတွက်တော့စိုက်ပျိုးထုတ်လုပ်လိုက်တဲ့ပဲမျိုးစုံကိုရောင်းစရာနေရာမရှိတော့တဲ့အခြေအနေမျိုးဖြစ်သွားနိုင်ပါတယ်။နောက်ထပ်ပြောရအောင်မယ်ဆိုရင်မြန်မာနိုင်ငံမှာပဲမျိုးစုံကိုမကွေးတိုင်း၊စကိုင်းတိုင်း၊မန္တလေးတိုင်း၊ပဲခူးတိုင်းနဲ့အေရော်ဒီတိုင်းတို့မှာစိုက်ပျိုးကြပါတယ်။ဒီနေရာတွေမှာပဲကြီးပဲတည်တန်းစိုက်တဲ့တောင်သူတွေအပြင်မိုးစဘာပြီးရင်နှွေးမှာအပိုဝင်ငွေရအောင်ပဲစိုက်ပျိုးတဲ့တောင်သူတွေလည်းအေရော်ဒီတိုင်းနဲ့ပဲခူးလိုဒေသတွေမှာအများအပြားရှိကြပါတယ်။စဘာစိုက်ပျိုးရာကနေအကျိုးအမြတ်ရရှိမှုအရန်နှဲနေတဲ့မြမတောင်သူတော်တော်များများအနေနဲ့ပဲစိုက်ပြီးတော့ရတဲ့ဝင်ငွေလေးနဲ့ရက်တည်နေကြတာဖြစ်ပါတယ်။ဒါကြောင့်အိန္ဒိယကပဲဝယ်ယူမှုကိုကန့်သတ်မယ်ဆိုတာကမြန်မာနိုင်ငံအတွက်တော့တိုင်းပြည်ဝင်ငွေထိခိုက်တယ်ဆိုုံသာမကပဲနဲ့တန်းပေါင်းများစွာသောတောင်သူလယ်သမားတွေရဲ့ဘဝရက်တည်မှုကိုပါလှုပ်ခါသွားစေမယ့်ကိစ္စဖြစ်ပါတယ်။လက်တလုံးမှာတော့အပေါ်မှာတင်ပြခဲ့တဲ့အိန္ဒိယကပဲအဝယ်ကန့်သတ်မယ်ဆိုတဲ့သတင်းထွက်တာနဲ့တင်ပြည်တွင်းပဲစည်းကွက်မှာကျနေတဲ့ဘဲဈေးတွေကိုပို့ပြီးထိုးကျသွားစေပါတယ်အဓိကကုန်စည်တိုင်းကြီးဖြစ်တဲ့ရန်ကုန်ကဘရင်တော်ကုန်စည်တိုင်းမှာဩဂုတ်လ22ရက်နေ့ကစပြီးဘဲမျိုးစုံကိုဈေးမဖွင့်တော့ပါဘူးအယောင်းဝယ်တွေလည်းရပ်သွားပါတယ်ဘဲထွက်တဲ့ဒေသတွေကကုန်စည်တိုင်းတွေမှာလည်းဘဲဈေးတွေတအားထိုးကျသွားတာကြောင့်ဘဲဆိုင်တဲ့တောင်သူတွေကသူတို့ရဲ့ဘဝအနာဂတ်ကိုအရန်စိုးရိမ်နေကြပါတယ်ဒါနဲ့ပတ်သက်ပြီးပဲစင်းကုန်အများပြားစိုက်ပျိုးရာဒေသဖြစ်တဲ့ရေစကြိုမြို့နယ်ကတောင်သူကိုမင်းစော်ဦးကတောင်သူတွေလက်ရှိခံစားနေရတဲ့အခက်ခဲနဲ့အနာဂတ်မှာကြုံတွေ့လာနိုင်တဲ့အခက်ခဲတွေကိုအခုလိုပြောပြထားပါဗျ။
ကျွန်တော်တို့အခုဒီပဲစင်ကိုစိုက်တဲ့နေရာတစ်ခါပြင်းနေတိတ်ကိုတက်လို့မကောင်းဘူးလေ။စာပြန်တက်လို့ဆိုတော့ပြန်နေပါလိမ့်ဆိုလို့ရှိရင်အဲ့ဒါအရင်တိတ်ကိုအဆင်မပြေဘူး။ဟိုကပဲစင်ကိုလည်းမကောင်းဘူး။ဘယ်ဒီစိမ်းနေရာပုံလုံးကြုံကြတယ်။ဘာလို့များစိုက်လာမှမသိဘူး။ဘယ်လိုများလုံးဝမှမသိဘူး။ပြောင်းနေကြအလိုပဲပြောနေတာပေါ့။တောင်သူတွေလည်းစီစလို့စပဲစင်ပေါ်နေတာလေ။ပဲစင်ကြောင်မူရဲကြောင့်လည်းအဲ့ဒါအင်းဒီဖြစ်နေကြတာပေါ့မြောင်းလို့လည်းဒီမတောင်သူကချက်သေးလို့ကျတော့မြောင်းလို့လည်းမဖြစ်ဒီကြတဲ့ရှင်းလည်းမြောင်းနေကြတာပဲ
လက်ရှိအချိန်မှာအိန္ဒိယကပဲမျိုးစုံကိုဝယ်ယူမှုကန့်သတ်မယ်ဆိုတဲ့အပေါ်အစိုးရချင်းညှိနှိုင်းဆောင်ရွက်ပေးဖို့မြန်မာကုန်သွယ်တွေကတောင်းဆိုထားကြပါတယ်။ဒါကြောင့်ကုန်သွယ်ရေးနဲ့အဓိကတက်ဆိုင်တဲ့စီးပွားကူးသန်းဝန်ကြီးဌာနကရှေ့ဆက်ပြီးဘာလုပ်ကြမယ်ဆိုတာကိုကုန်သွယ်တွေအသင်းအဖွဲ့တွေစိုက်ပျိုးရေးနဲ့တက်ဆိုင်တဲ့အစိုးရဌာနတွေနဲ့နေပြည်တော်မှာဆွေးနွေးပွဲလုပ်နေကြပါတယ်။ဒါကတော့ကုန်သွယ်ရေးအတွက်တာဝန်ရှိတဲ့ဌာနကဆောင်ရွက်နေတာပဲဖြစ်ပါတယ်။ဒီဆောင်မမှာပြောချင်တာကအိန္ဒိယကပဲဝယ်ယူမှုကန့်သတ်မယ်ဆိုတဲ့အပေါ်ကုန်သွယ်ရေးကဏ္ဍကရင်ဆိုင်မှုပြင်ဆင်နေတယ်လို့စိုက်ပျိုးရေးနဲ့တက်ဆိုင်တဲ့တာဝန်ရှိဌာနတွေကလည်းအ мян ဆုံးပြင်ဆင်ဆောင်ရွက်ဖို့လိုပါတယ်။အကယ်၍ကုန်သွယ်ရေးကဏ္ဍကတာဝန်ရှိသူတွေညှိနှိုင်းလို့အဆင်မပြေတော့ဘူးဆိုရင်တောင်သူတွေလာမဲ့စိုက်ပျိုးရာသီမှာဘာဆက်လုပ်ကြရမလဲဆိုတာကိုလမ်းညွှန်အကြံပေးဖို့အပူတပြင်းလိုအပ်နေပါပြီ။အာမနာတန်းကုန်ကုန်ပြောရမယ်ဆိုရင်ကုန်သွယ်တွေကဘဲမျိုးစုံရောင်းလို့ဝယ်လို့တွက်ချေမကြိုက်တော့ဘူးဆိုရင်ဒ တပြင်းလုပ်ငန်းကိုပြောင်းလုပ်ဖို့ငွေရှိပါတယ်။ဒါပေမဲ့တောင်သူတွေကတော့စိုက်ပျိုးရေးကလွှဲရင်တပြင်းလုပ်ငန်းကိုပြောင်းလုပ်ဖို့မဖြစ်နိုင်ကြပါဘူး။ဒါကြောင့်အစိုးဆုံးအခြေအနေကိုတောင်သူတွေဘဝမပြတ်ပဲရင်ဆိုင်နိုင်ကြဖို့စိုက်ပျိုးရေးနဲ့သက်ဆိုင်တဲ့တာဝန်ရှိဌာနတွေကလည်းမလုပ်ရမယ့်ဟေ့ဆိုပြီးချက်ချင်းလက်ငင်းမပြောနိုင်သေးရင်တောင်မှတောင်သူတွေနဲ့တိုင်ပင်ဆွေးနွေးမှုတွေကိုတော့အမြန်ဆုံးစတင်တင်ပါကြောင်းအကြံပြုတင်ပြလိုက်ပါတယ်။စီးပွားရေးဖွံ့ဖြိုးမှုမျက်မှောက်ပြုနိုင်ကြပါစေ။ကျေးဇူးတင်ပါတယ်။ကျွန်တော်အောင်နိုင်ကျော်ပါ။